မြန်မာနိုင်ငံအတွင်းမှာလူခွင့်ရေးချိုးဖောက်ခံရမှုတွေပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကအာရုံစိုက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေဝေဖန်ရှုံချမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကတာဝန်ယူမှုတာဝန်ခံမှုဆောင်ရွက်ပေးမှုတွေအားနည်းနေတယ်လို့ကော်မရှင်အပေါ်ပြည်သူလူထုရဲ့ယုံကြည်အားကိုးမှုကလည်းလျော့နည်းနေတယ်လို့လူခွင့်ရေးလှုပ် ါတယ်ဆိုတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လှုပ်ရှားလှုပ်ဆောင်မှုဆိုင်ရာအချက်လက်တွေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်ဒီအစီရင်ခံစာရဲ့အဓိကဖော်ပြပါရှိတာကတော့မျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကအကာအကွယ်ပေးမှုစောင့်ရှောက်မှုအားနည်းတာတာဝန်ယူမှုတာဝန်ခံမှုအားနည်းတာအပါအဝင်လူမှုနယ်ရပ်ဖက်အဖွဲ့အစည်းတွေရဲ့ယုံကြည်မှုအားနည်းတာစတဲ့အချက်တွေနဲ့အစိုးရနဲ့ကော်မရှင်ကိုအကြံပေးတဲ့အချက်တွေလည်းပါဝင်ပါတယ်အစီရင်ခံစာကိုပူးတွဲထုတ်ပြန်ခဲ့တဲ့အဖွဲ့ဖြစ်တဲ့ရှေ့ပြေးတန်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်ခိုင်မင်းကအခုလိုပြောပြပါဗ
ျ။ကျွန်တော်တို့မြန်မာနိုင်ငံလိုမျိုးလူ့ခွင့်ရေးချိုးဖောက်မှုတွေအများကြီးရှိနေတဲ့နိုင်ငံ၊လက်နက်ကိုင်ပြည်ပခတွေအများကြီးဖြစ်နေတဲ့နိုင်ငံမျိုးမှာထိုင်နိုင်မှာမှာအားကောင်းတဲ့ထိရောက်တဲ့လူ့ခွင့်ရေးကော်မရှင်တစ်ခုလိုအပ်တယ်ပေါ့နော်။လူ့ခွင့်ရေးချိုးဖောက်မှုဘယ်သူပဲလှုပ်လှုပ်ချိုးဖောက်တဲ့ဟာကိုပေါ်ထုတ်ဖို့လိုတယ်။စစ်တပ်ကပဲလှုပ်လှုပ်ပေါ့နော်။လိုအပ်တဲ့ဟာကိုရေးယူဖို့လိုတယ်။ပေါ်ထုတ်နိုင်မှုစုံစမ်းစစ်ဆေးနိုင်မှုလွတ်လွတ်လပ်လပ်ဟိုလုပ်ငန်းဆောင်တာဆောင်ရွက်နိုင်မှုအတွက်မျိုးသားလူ့ခွင့်ရေးကော်မရှင်ကိုလိုအပ်တဲ့အာဏာပေးဖို့လိုတယ်လွတ်လပ်မှုပေးဖို့လိုတယ်ချင်းချုပ်မှုအောက်ကလုကင်းအောင်လုပ်ပေးဖို့လိုတယ်အဲဒီအရာတွေကိုကျွန်တော်တို့ထောက်ပြထားတာပါအစိုးရကိုအဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကဒီမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့အလုပ်လုပ်တဲ့အခါမှာတည်ရောက်မှုရှိမရှိပေါ့နော်နောက်တစ်ခါဒီနိုင်ငံကပြည်မျိုးစည်းကမ်းနေနဲ့ကိုင်းညီမှုရှိမရှိအဲ့ဒါကို20လေလာတုံးတက်ပြီးဆန်းစစ်ပြီးတော့အစီရင်ခံစာထုတ်ပါတယ်သူတို့ကလည်းဝေဖန်ထောက်ပြတဲ့အကြံပြုချက်တွေလုပ်ပါတယ်
မြန်မာနိုင်ငံတွင်အထူးသဖြင့်ကတော့တိုင်းရင်းဒေသတွေထဲစီးရီးပြည်ပခဖြစ်ပွားရာနယ်မြေတွေမှာအစိုးရစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနောက်အကြမ်းဖက်အဖွဲ့တွေဘက်ကကျူးလွန်တဲ့လူခွေးချိုးဖောက်မှုတွေကိုအများဆုံးတွေ့ရတယ်လို့လည်းဥအောင်ခိုင်မင်းကပြောပါတယ
်ပြောရမယ်ဆိုရင်တော့လက်နက်ကိုင်ပြည်ပခနဲ့ဆက်စပ်တဲ့လူခွေးချိုးဖောက်မှုတွေအများဆုံးပဲအများဆုံးကိုပြောတာနော်ကျန်တဲ့ဟာတွေမရှိဘူးလို့ပြောတာမဟုတ်ဘူးလနကိုင်ဘရီဘခနဲ့ဟိုဆက်ဆက်ပြီးတော့ဖြစ်ပွားနေတဲ့တိုင်းရင်းသားနယ်မြေတွေမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကအများဆုံးဖြစ်နေပါတယ်။တိုးပို့ပြီးတော့တိုးလာနေတယ်ပေါ့နော်။အရင်နှစ်တည်တဲ့စာမယ်ဟိုရှင်းကြည့်မယ်ဆိုလို့ရှိရင်
ဒါအပြင်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အနေနဲ့ကလူမှုပေါ်မှာဥပဒေအရအကာအကွယ်ပေးမှုနဲ့ကျူးလွန်သူတွေအပေါ်ဥပဒေကြောင့်အရာကော်မရှင်ရဲ့အာဏာသုံးပြီးစစ်စစ်အရေးယူနိုင်မှုကလည်းအရန်အားနေတယ်လို့အစီရင်ခံစာကထောက်ပြပါဗျ။နောက်ပြီးတော့ဒီမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ထဲမှာတာဝန်ယူထားတဲ့အခုလက်ရှိအစိုးရပိုင်းအုပ်ချုပ်ရေးတာဝန်ယူဘူးသူပုဂ္ဂိုလ်တွေနဲ့ကော်မရှင်ကိုဖွဲ့စည်းတာထက်စာရင်လူ့ခွင့်ရေးဆိုင်ရာနဲ့ပတ်သက်လို့နိုင်ငံတကာနောက်ဒေသတွင်းအတွေ့အကြုံရှိတဲ့လူပုဂ္ဂိုလ်တွေတိုင်းရင်းသားတွေအပါအဝင်မတူကွဲပြားတဲ့ဘာသာပေါင်းစုံကပုဂ္ဂိုလ်တွေနောက်အမျိုးသမီးပါဝင်မှုတွေကိုပို့ပြီးအဖြစ်ထည့်သွင်းတဲ့လို့လေရှေ့ပြေးတန်အဖွဲ့ကအကြံပြုလိုက်ပါတယ
်ကော်မရှင်အဖွဲ့ဝင်9ယောက်ပဲကျန်တယ်အဲ့ဒီ9ယောက်မှာအမျိုးသမီးမပါဘူးနောက်ကျွန်တော်တို့ကတိုက်တွန်းထားတာကဒီ pluralism ပေါ့အဲ့ဒီကော်မရှင်အဖွဲ့ဝင်တွေကဝန်ထမ်းတွေရောမှာအမျိုးသမီးခန့်ကန်တာနောက်တစ်ခါဒီတိုင်းရင်းသားတွေနောက်တစ်ခါဘာသာပေါ့နော်ဖွဲ့စားခြားနာတဲ့လူတွေကိုကိုစားပြုနိုင်ဖို့အတွက်ထည့်သွင်းပြဖို့ကကျွန်တော်တို့တိုက်တွန်းထားတယ်အခုလောလောဆယ်ရှိနေတဲ့ကော်မရှင်အဖွဲ့ဝင်9ယောက်မှာအကုန်လုံးကအစိုးရဝန်ထမ်းဟောင်းတွေဒါမှမဟုတ်စစ်တပ်ကဟိုလာတဲ့ကြောထောင်းတော့ခံရှိတဲ့လူတွေဖြစ်နေတယ်လူ့ခွင့်ရေးကော်မရှင်ကအစိုးရလောင်းရေးအောက်ကမဟုတ်ခင်းနဲ့လွတ်လွတ်လပ်လပ်ရပ်တည်နိုင်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုပူတိုင်းလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အနေအထားထိရောက်အောင်လုပ်ဆောင်ပေးဖို့အစိုးရကိုလည်းတိုက်တွန်းထားတယ်စွတ်တော်တဲ့အစိုးရပေါ့နော
်အခုနှစ်အတွက်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာကိုတော့ရှေ့ပြေးအတန်အဖွဲ့နောက်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီနဲ့Smile ပညာရေးနဲ့ဖွံ့ဖြိုးရေး Foundation တို့ကပူးတွဲပြုစုတာဖြစ်ပြီးတော့ပူးတွဲအစီရင်ခံစာကို2018ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်